မဘာသာအတွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံးဖြတ်အစည်းအဝေးလုပ်ခဲ့တာနဲ့ပတ်သက်လို့အဲ့ဒီအစည်းအဝေးကိုဦးဆောင်ခဲ့သူဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကဆုံးမဩဝါဒပေးဖို့ဒီကနေ့ခေါ်ယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့ရဲ့အဓိကဆရာတော်ဖြစ်တဲ့ရွာမကျောင်းတိုက်ဆရာတော်မလာရောက်ခဲ့လို့ဩဝါဒပေးပွဲမဖြစ်ခဲ့တဲ့အကြောင်းကိုကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
မောင်ဝါရလို့အမည်ပြောင်းလဲထားတဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းဘဟုကပြီးခဲ့တဲ့ဇွန်6ရက်နေ့ကနှစ်ပတ်လည်ဆုံးဤအစည်းအဝေးပြုလုပ်ခဲ့တဲ့အတွက်ဖောင်ဒေးရှင်းဘူဥက္ကရရွာမဆရာတော်နဲ့ဒုက္ခဆရာတော်တို့ကိုဆုံးမဩဝါဒပေးဖို့ခေါ်ယူခဲ့ပါတယ်။ဒီနေ့မှာတော့ရွာမဆရာတော်မလာရောက်ပဲဒုတိယဥက္ကရဆရာတော်ကလာရောက်ခဲ့တဲ့အတွက်ဆုံးမဩဝါဒမပေးခဲ့ပါဘူး။ဒီကနေ့အချိန်လေးနဲ့ပတ်သက်လို့ဒုတိယဥက္ကရဆရာတော်ဦးတီလာအိန္ဒာပြည်ဝန်သားကအခုလိုမင်ကြားပါတယ
်။ဥက္ကရဆရာတော်ကြီးအင်းစင်ရောင်မဆရာတော်ကြီးမကြွနိုင်တဲ့အတွက်ဟိုမင်ကြားရကြီးရဩဝါဒလည်းမင်ကြားဘူးလိုက်ရဲ့ဆက်ပါတယ်။ရေရွက်နေကျမ်းမာရေးပေါ့။အမှန်တော့ကြည့်ပြီးဆိုတော့ကျမ်းမာရေးရမကြွနိုင်ဘူး။ဆရာတော်ကြီးကဩဝါဒပေးခြင်းလို့အင်းဆိုတော့ကောင်းပါတယ်။ဘုန်းကြီးလည်းဩဝါဒခံရတာပေါ့။ဒီလိုလည်းပဲမင်းကြာကြည့်တာမင်းလို့ရတယ်ခေါင်းမင်းတို့လည်းစောက်ကြာကြည့်တာစောက်ကြည့်ရတယ်ဒါကောင်းတာပေါ့ဒီနေ့ကတော့အဲ့ဒီကိစ္စတွေဘာမှမဆောင်ရွက်လိုက်နိုင်တာဘူးဆရာတော်တွေလည်းမနိုင်နိုင်ဘူးခေါင်းမင်းတို့ကလည်းပြန်ပြီးတော့မလျှောက်လိုက်နိုင်ဘူးနော
်ဩဝါဒခံဘွယ်ကိုဖောင်ဒေးရှင်းဥက္ကရာဆရာတော်ဖြစ်တဲ့အင်းစိန်ရွာမှာဆရာတော်ကြီးမလာရောက်ခဲ့ပြီးမဲ့ကြီးညာချက်ဆောင်ထုတ်ခဲ့ပါပြီကြီးညာချက်ထဲမှာတော့မဟာနာအဖွဲ့ကြီးဟာတန်ဃာတွေကရည်ချက်တင်မြှောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက်တန်ဃာနဲ့သာသနာကိုမကြည့်ပဲသာသနာဖြတ်လို့တဲ့အာဏာရှင်တစုရဲ့ဖိအားပေးတာတွေကိုစောင့်ရမယ်ဆိုရင်ဆရာတော်တွေတမိုင်းတရားခံဖြစ်သွားနိုင်တယ်ဆိုပြီးပါရှိပါတယ်။ဒါပြင်ဒီနေ့ဩဝါဒခံယူပွဲကိုတော့အမျိုးသားကြီးတက်ကြွသူတချို့ကလာရောက်ဝင်းရံခဲ့ကြပါသေးတယ်။ဒီကနေ့လာရောက်ဝင်းရံနဲ့ကိုဝင်းကိုကိုလက်ကအခုလိုပြောပါတယ
်။ဒါကတော့ဩဝါဒဆရာတော်လည်းဖြစ်တယ်။နောက်ကအမျိုးသားသာသနာစောင့်ရှောက်ရေးတကယ်လည်းစောင့်ရနေတာဖြစ်တယ်။အဲတော့ကျွန်တော်တို့ဒီနိုင်ငံမှာဟိုနိုင်ငံရေးကပါတယ်ပါတယ်ဒီခုနဲ့ပါတယ်ဒီခုနဲ့မတင်မြတ်လို့ဒီပါတယ်ဒီခုကအာဏာရရေးပါတယ်ဒီခုကအာဏာမရရေးစသည်ဖြင့်တို့ရဲ့ဒီတရားနဲ့ရောဟိုဖြစ်ပေါ်လာတဲ့အပိုင်းတွေပုံမှာပဲဒီတန်ခါးတွေကိုအသုံးချနေလို့မြင်ပါတယ
်။နောက်ဆုံးတော့ကိုနဲ့တမလောက်တင်းချင်းလက်ထက်မှာစတင်ဖွဲ့စည်းခဲ့တဲ့မဘာသာကိုနောက်ဆက်မနေ့ခုနှစ်မှာတော့တရားမဝင်တင်းချင်းကြီးညာခဲ့ပြီးနောက်မဘာသာဆိုင်မှုတွေကိုဖြုတ်ဖို့အတွက်မဟာနာကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မဘာသာကိုဖျက်သိမ်းပြီးကြာခင်မှာပဲဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။2018ခုနှစ်မှာတော့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းကိုပါတရားမဝင်ဖွဲ့စည်းဖြစ်မဟာနာကထုတ်ပြန်ကြေညာခဲ့ပါတယ်။ဩဝါဒပေးဖို့ခေါ်ရမယ်ပတ်သက်လို့ဆရာတော်မင်းတုံညာကသူ့အမည်ကိုအခုလိုမိန့်ပါတယ
်။ဟိုဥပဒေကိုကျော်လွန်နေတာဖြစ်တယ်ပေါ့နော်။တရားဝင်ချက်မှတ်ထားတာပေါ့။ဒါကြောင့်မလို့သံဃာနိုင်ငံကနေပြီးတော့လှုပ်တာဖွဲ့စည်းရဲ့ဒါအားပေးမှုခိုင်ခင်မှုကြောင့်မဟုတ်ဘူးလေသူတို့မှာကရက်တွေပဲချမှတ်ထားတဲ့ဈေးငင်းတွေနဲ့ကန်းစင်တွေနဲ့ဩဝါဒတွေနဲ့သူတို့အတိုင်းဆောင်ရွက်ကြတာဒါပထမတွေကစက်တင်ပြီးသားတွေကနှစ်ပတ်လေဆိုတာဆောင်ရွက်ခွင့်မရှိတော့ဘူးပြီးတော့လည်းပဲအခုလက်ရှိကနေပြတဲ့ဗုဒ္ဓဓမ္မပရိသတ်အောင်လေးရှင်ရဲ့နှစ်ပတ်လေတော့ပြောထားတဲ့စကားတွေဟာဆိုလို့ရှိရင်ဒါဘလုံးဝဥပဒေနဲ့မညီဘူး
ဒီတရားမဝင်ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းတို့ဟိုနှစ်ပတ်လည်ဆုံးကြီးစည်းဝေးကိုတန်ခါတထောင်ခန့်တက်ရောက်ခဲ့ပြီးရန်ကုန်တိုင်းစစ်တာနာချုပ်တိုင်းတွင်းကိုယ်တိုင်တက်ရောက်ခဲ့ကလူငွေလူရန်ခဲ့ပြီးတော့အစိုးရကိုအကုန်ပေးရန်ပြက်ကွက်ခဲ့လို့တရားစွဲခံရပြီးဝယ်ရန်ထုတ်ခံထားတဲ့ဥဆိုးထွန်းရှင်ကလည်းနေစွန်းဆက်ကပ်လူရန်ခဲ့ပါသေးတယ်။ဒါအပြင်မဘာသာအညီပြောင်းဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးရတူဟာလည်းနိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်တင်းနေလေးကာဒီနဲ့အမှုရင်ဆိုင်နေရပါတယ်။ဆရာတော်ဦးရတူကိုရောင်းတဲ့တန်ခါနာရီကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဆိုင်းရလိုက်ပြီးဆရာတော်ဦးရတူဘက်ကတော့ဓမ္မဇတ်နဲ့အရေးယူပြီးမှအာဏာဇတ်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်ခင်ဗျာ
။ကိုထောင်ခန့်ကြောပြသွားတာပါရှင်။